November 3日 American သမ္မတရွေးကောက်ပွဲအတွက်စာလိုက်ကနေပေးပို့မယ်မဲပြားတွေအချိန်မီရအောင်ပို့ပေးမယ်လို့ American စာပို့လုပ်ငန်း USPS အကြီးအကဲ Louis DeJoy ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် USPS ဌာနမှာပြုလုပ်မယ်အပြောင်းအလဲတွေအားလုံးနဲ့ဆိုင်းငံ့ထားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲတွေကိုမဲရီတွက်မဲ့အရာရှိတွေစီပေးပို့ရမှာတန်းနဲ့ချီတဲ့မဲတွေမရောက်ဘဲဖြစ်နေနိုင်တယ်လို့ Democratic Party ဝင်တွေရဲ့ပြောကြားမှုတွေနောက်ပိုင်းအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ Republican Party ကသမ္မတအတွက်မဲဆွဲပွဲမှာရန်ပုံငွေထည့်ဝင်တဲ့ချမ်းသာတဲ့အလှူရှင်တစ်ဦးဖြစ်တဲ့ DeJoy ကို American သမ္မတ Donald Trump က USPS အကြီးအကဲဖြစ်နေခန့်ခဲ့တာဖြစ်ပြီးဒီရွေးကောက်ပွဲအတွက်ဒီနှစ်ဆောင်းရာသီအတွင်းရောက်လာသမျှစာဘလောက်များများပို့ပေးဖို့အသင့်ပဲလို့လည်းသူကပြောပါတယ်သူကစာလိုက်လုပ်သားတွေအတွက်အချိန်ပိုလောက်ခမပေးပဲဖြတ်တောက်လျှော့ချတာတွေလုပ်ခဲ့တာကြောင့်မကြခင်ရက်ပိုင်းတွေအတွင်းစာပို့လုပ်ငန်းရဲ့စာပေးဝေမှုနောက်နေ့ကြမ်းကြမ်းမှုနဲ့ကြုံခဲ့ရတာပါအခုတော့ရွေးကောက်ပွဲမဲပြားတွေအချိန်မီမရောက်ဘဲဖြစ်နေမှာကိုရှောင်ရှားနေအောင်စာပို့လုပ်ငန်းရဲ့ဈေးလျှော့ချဖို့လှုံ့ဆော်မှုတွေရွေးကောက်ပွဲနောက်ပိုင်းမှာမှလုပ်မယ်လို့ပြောပါတယ်စာရိုက်ကနေမဲပေးမှုကို American ပြည်တော်စုတချို့ပြည်နယ်တွေမှာစက်တင်ဘာလမှာစတင်ဖို့ရှိပါတယ်